စင်တီကိုစိတ်ရည်နဲ့ဖုံးတယ်လို့ဆိုရဲမြမစကားပုံဟာအဖိုးတန်လက်ညွန်စကားတည်းရပါတိသားထင်ရှားနေတဲ့အချက်တည်းရကိုမရေမရမခိုင်မမမလုံလောက်တဲ့အကြောင်းပြချက်တွေနဲ့ဖုံးကွယ်လို့မဖြစ်နိုင်ဘူးလို့ဆိုခြင်းတဲ့စကားပါဒီလိုစကားပုံအထင်ရှားရှိခဲ့ပေမဲ့စကားပုံကိုတုံးယုံတုံးပြီးမလိုက်နာခဲ့ကြလို့စင်တီကိုစိတ်ရည်နဲ့ဖုံးတယ်လို့ဖြစ်ခဲ့တဲ့တာတကားတွေအများပြရှိမှာပါအဲ့ဒီတဲကအ မှန်တမ်းရာဇဝင်ရေးချိန်ဟာနှစ်40ကျော်လောက်ပဲကွာပါတယ်။မဝေးသေးတဲ့အတိတ်ကအကြောင်းအရာတွေကိုပြန်ပြီးမှတ်တမ်းတင်ရတာဆိုတော့မှတ်စုမှတ်တမ်းတွေဖြစ်ကြောင်းကုန်စင်ပြန်ပြောပြနိုင်သူတွေအတော်အတန်ရှိနေနိုင်ပါသေးတယ်။ဒါကြောင့်တကယ်အဖြစ်မှန်တိုင်းသာပြုစုမယ်ဆိုရင်ယုံကြည်ကိုးစားလောက်တဲ့ကျန်းတစုဖြစ်လာနိုင်ပါတယ်။ဒါပေမဲ့အင်္ဂလိပ်မြန်မာပထမစစ်ပွဲအကြောင်းမှတ်တမ်းတင်တဲ့ဒုတိယမှတ်တမ်းရာဇဝင်ဆိုဆိုမင်းတို့မင်းလက်ထက်မှာဆက်ရေးတဲ့မှတ်တမ်းရာဇဝင်လို့ခေါ်အဲ့ဒီကြံပြုစုပုံတဘာဝကိုကြည့်လိုက်ရင်အပြည့်အဝယုံကြည်ဖို့ခက်ခဲသွားပြန်ပါတယ်ပြုစုဖို့တာဝန်ပေးသူကမင်းတို့မင်းပါမင်းတို့မင်းကပထမစစ်ပွဲဆစ်ရှုံးပြင်းရဲ့တူတော်ပါတယ်ပြုစုသူတွေကနန်းတော်တွေကပညာရှိတွေပါမင်းတို့မင်းရဲ့ကျေးဇူးတစ္ဆာနဲ့မကင်းပါဘူးဒီအချက်နှစ်ချက်ကိုကြည့်ရင်ကိုပဲမှန်တမ်းရာဇဝင်ရေးသားမှာမင်းတို့မင်းအလိုမကျမဲ့အကြောင်းအရာတွေကိုမင်းတို့မင်းအလိုနဲ့ညီအောင်နားခံသာအောင်ရေးမယ်ဆိုတာကြိုရင်မှန်းဆကြည့်လို့ရပါတယ်အင်္ဂလိပ်မြန်မာပထမစစ်ပွဲမှာမြမာရီအရေးမလှခဲ့တာအထူးပြောနေစရာမလိုပါဘူးမြမာစစ်သမိုင်းမှာထူးချွန်ပါပြီလို့အများလေးစားကြရတဲ့စစ်သူကြီးမဟာဗန္ဓုလကြာဆုံးပြီးတဲ့နောက်မှာမြမာဘက်မှာစစ်အင်အားအခြေအနေကပိုလို့ပိုလို့ဆိုးနေပါပြီမြမာရီတတိအရာမှာညံ့လို့မဟုတ်ပါဘူးလက်နဲ့အင်အားချင်းစစ်ပညာချင်းကမရှင်နိုင်အောင်ကြွားနေလို့တစ်ဖက်ကကြိုက်သလိုမင်းမူနိုင်ခဲ့တာလို့ဆိုနိုင်မယ်ထင်ပါတယ်ဒါပေမဲ့အဲ့ဒီစစ်ရေးစစ်ရာအနေထားအကြောင်းရေးတဲ့အခါမှန်တမ်းရာဇဝင်ဆရာတွေကပညာစွမ်းပြပါတယ်အင်္ဂလိပ်ရဲ့စစ်အင်အားကိုနှိမ့်မြမဖုံးတကူကိုမြင့်ပြီးရေးပါတယ်စစ်အကြောင်းအင်္ဂလိပ်တွေရဲ့စဉ်းစားပုံအရေးဖွဲ့ကိုပထမအစီရင်ခံကျင်ပါတယ်အင်္ဂလိပ်တွေပြည်မျိုးကိုရောက်နေပြီပြည်မျိုးကိုသိမ့်ပိုက်ထားပြီးအဲ့ဒီအချိန်အင်္ဂလိပ်တွေအောင်မွေးခံနေတဲ့အချိန်မှာဒါပေမဲ့မှန်တမ်းရာဇဝင်ဆရာကတော့အင်္ဂလိပ်တွေရှေ့ဆက်တက်ဖို့တွန့်ဆုတ်လေးဟန်ရေးပါတယ်မြမာတွေကရှေ့ကိုမစုံမနစ်အာသစ်တိုက်အောင်တော့မှာပဲမင်းစင်တလျှောက်မှာမြမာတွေကကြားဖြတ်တိုက်လို့အင်္ဂလိပ်စစ်တီတွေလည်းအသက်ဆုံးရှုံးလာပြီးကြားမီးကိုစုံမိသလိုရှိနေပြီးအရေးသာတော့ကုန်းကြသည်မြစရိတ်တစိတ်တဝဲမြပြန်ရရင်တော်ပါပြီအဲ့ဒီလိုတွေးပြီးအင်္ဂလိပ်အရာရှိတွေကငင်းညာရေးစကားဆဆူပါတဲ့အင်္ဂလိပ်တွေအဲ့ဒီလိုတွေးပုံမျိုးကိုမှန်တမ်းရာဇဝင်ဆရာတွေအတော်လေးနှစ်သက်ပုံရပါတယ်ရန်တဘိုးအရောက်ချီတဲ့ပြီးတဲ့အချိန်မှာအင်္ဂလိပ်အရာရှိတွေအဲ့ဒီလိုပဲတိုင်ပင်ဆွေးနွေးကြလီဟန်ဖွဲ့ပါတယ်ငါတို့ဘိုးပါရဲမဲတို့ကဧည့်သည်မြမာတို့မူကအိမ်နေဖြစ်ချေသည်မြမာအမျိုးသားတို့ကိုတင်းသွင်းရမည်အရေးသည်အလွန်ခက်ချေသည်စသဖြင့်ရှေ့ရေးကိုစဉ်းစားကြပါတဲ့ဒါကြောင့်အင်္ဂလိပ်တွေကပြေးကြေးလိုကြောင်းဘာကြီးတော်ဖျားကိုရှောက်ထားပြောဆိုလာကြပါတဲ့ဘလိုပဲပြောပြောရန်နဘိုနဲ့အဝနေပြီးတော့ဆိုရာကတိတ်ကိုနီးနေပါပြီရေချောင်းမိုင်လေး90လောက်ရှိမှာပါရှေ့ဆက်တက်လာရင်အဝရွှေပြီးဒုက္ခအကြီးကျယ်ကြုံရပါတော့မယ်ဒီတော့အင်္ဂလိပ်တွေရဲ့တောင်းဆိုချက်ကိုလက်လျောရပါတော့မယ်ဒီအချောင်းရေးဖွဲ့တဲ့အခါမှန်တမ်းရာဇဝင်ဆရာတွေကဘာကြီးတော်ဖျားရဲ့အသက်ရေးကိုဆယ်ပြီးရေးပြန်ပါတယ်ဘာကြီးတော်ဖျားကလက်လျောချင်လွန်းလို့လက်လျောရတာမဟုတ်ပါယဟန်တော်တွေမင်းကြီးမင်းသားမူတော်မတ်တော်တွေနဲ့စီဝေးတိုင်ပင်တဲ့အခါအလုံးကဘာကြီးတော်ဖျားကိုနားချတောင်းပန်ပြုကြတဲ့အတွေ့လို့ရာဇဝင်ကရေးပါတယ်။ယဟန်တော်တွေကနားချတဲ့အခါဘာကြီးတော်ဖျားဟာသာသနာအကျိုးပြည်သူတွေရဲ့အကျိုးကိုရွက်ဆောင်တော်မူတတ်တဲ့သာသနာဒါရကသာသနာပြုမင်းကောင်းမင်းမြတ်တစ္ဆာတရားနဲ့ရှင်ပြည်သူတွေရဲ့အကျိုးစီးပွားကိုမပြတ်တတိပြုတတ်တဲ့မင်းမြတ်ဒါကြောင့်ပြည်သူတွေကိုငဲ့ွယ်ပြီးရန်စစ်ပြေငိမ့်တာဟာဖျားဆာသောသူတော်ကောင်းတွေရဲ့ချီးမွမ်းစရာအကြောင်းဒါကြောင့်တစ်ဖက်ကစစ်ပြေငိမ့်ဖို့လျှောက်လာတာကိုလက်လျောပြီးပါအဲ့ဒီလိုနားချပါတယ်မင်းကြီးမင်းသားမူတော်မတ်တော်တွေလျှောက်ထားတာကတမျိုးတပါတာပါအင်္ဂလိပ်တွေကရေကြားမြေကြားကလာရတော့မျိုးရိပ်ကအစားအစာလုံးလာပြုရတာကတစ်ဖက်တိုက်ခိုက်ရထားတဲ့ပြည်သူတွေကိုစီယုံသိမ်းသွင်းလို့မရတာကတစ်ဖက်အရှိတဖြင့်သာစစ်ပြန်ရရင် ကိုရာဇဝင်ရေးတယ်လို့တစ်ဖက်ကလည်းမှတ်တမ်းတင်တတ်တယ်ဆိုတော့တစ်ဖက်ကမှတ်တမ်းတွေနဲ့ချိန်ထိုးကြည့်လိုက်တဲ့အခါရာဇဝင်စရာတွေရဲ့အရေးသားပေါ်ယုံကြည်အားထားစိတ်ကရောပါပြက်ပြေကုန်တော့တာပါပဲ။ယုံကြည်စရာမကောင်းမှတော့စာကတန်မိုးရှိနိုင်ပါဦးမလားရှင်။စာပေမြင့်ပြီးလူမျိုးတင်ပါစေ။